အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဗုဒ္ဓဦးနဲ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမွန်ဒီနဲ့တည်တံ့တွေ့ဆုံပြီးနိုင်ငံပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးအပါအဝင်အရေးကိစ္စရအတော်များများကိုဆွေးနွေးခဲ့ပါတယ်။လက်လာသူတွေကတော့အိန္ဒိယအတွက်မြန်မာနဲ့ဆက်ဆံရေးဟာအရေးကြီးပြီးအခုလက်ရှိဆွေးနွေးချက်တွေထဲမှာတမူးအင်ဖာလန်းဆက်သွယ်ရေးဟာနေဆက်ဒေတာလုံုံရေးနဲ့ဆက်ဆက်နေတာကြောင့်ခက်ခဲနိုင်ကြောင်းသုံးသပ်ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒေါက်ဆန်းစုကြည်ဟာအိန္ဒိယသမ္မတနိုင်ငံတော်အနေနဲ့အိန္ဒိယအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကိုရောက်ရှိနေပြီး25ရက်နေ့ညနေပိုင်းမှာအိန္ဒိယဝန်ကြီးချုပ်နဲ့နယူးဒီလီမြို့ကနိုင်ငံတော်အဂေဟာမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့မပြီးပြတ်သေးတဲ့နယ်နိမိတ်တိုင်းတာသတ်မှတ်ရေးကိုအရှိန်ဟုန်မြင့်ဆောင်ရွက်ဖို့နယ်စပ်ဖြတ်ကျော်အကြမ်းဖက်မှုတွေကိုပူးပေါင်းနှိမ်နင်းဖို့နှစ်နိုင်ငံအကြားလမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးကိုပူးပေါင်းဆောင်ရွက်ဖို့နယ်စပ် gate တွေဖွင့်လှစ်ဖို့နဲ့စကိုင်းပြည်နယ်ဖွံ့ဖြိုးရေးအတွက်အိန္ဒိယကကူညီထောက်ပံ့ဖို့ဆိုတာတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်အိန္ဒိယမြန်မာနယ်စပ်မနီပူရာပြည်နယ်အင်ဖာမြို့ DM College ကမြန်မာနိုင်ငံရေးကိုလေ့လာနေသူနိုင်ငံရေးသိပ္ပံဌာနတွဲဖက်ပါမောက်ခဒေါက်တာဆူရတ်လန်ဖော့လာဖန်ကအိန္ဒိယနိုင်ငံအတွက်မြန်မာနဲ့ဆက်ဆံရေးဟာအရေးကြီးကြောင်းအခုလိုသုံးသပ်ပါတယ
် Since India is thinking about giving more emphasis to Lugis policy or you can say Aegis policyMyanmar again is very important because of
India နိုင်ငံအနေနဲ့ Lokis Muwara ဒါမှမဟုတ် At East Muwara ကိုအလေးထားတယ်ဆိုရင်မြန်မာနိုင်ငံဟာအရေးကြီးတဲ့နေရာကရှိနေပါလိမ့်မယ်မြန်မာနိုင်ငံရဲ့ထောက်ခံမှုမရဘူးဆိုရင်ကျွန်တော်တို့အနေနဲ့အာဆီယံနိုင်ငံအနေနဲ့ကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုကိုရနိုင်မှာမဟုတ်ပါဘူး
မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့မိတ်ဆွေကောင်းပီတာဖို့ဆိုရင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြဿနာပေါ်အိန္ဒိယကလစ်လျူရှုမနေတဲ့အကြောင်းလဲထောက်ပြပါတယ်
We need to have a good cooperation with Myanmar. But having said all this, we cannot sideline one of the most important dimension of Myanmar politics, that is the Rohingya issue or in the problems that.
မြန်မာဆိုရနဲ့ပြောင်းဆောင်ရွက်မှုကောင်းဖို့ဆိုရင်မြန်မာပြည်ရဲ့လက်ရှိနိုင်ငံရေးအပေါ်မှာနှုတ်ဆက်နေလို့မဖြစ်ပါဘူး။အဓိကကတော့ Rohingya ပြဿနာဖြစ်ပါတယ်။အိန္ဒိယအနေနဲ့လက်တွေ့ကြတဲ့အခန်းကပါဝင်ပြီးဒီပြဿနာကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံကိုကူညီနိုင်လိမ့်မယ်လို့ယုံကြည်ပါတယ်။
နယူးဒီလီမြို့မှာနေထိုင်တဲ့မြန်မာအရေးလှုပ်ရှားသူဦးညွတ်ထွန်းကလည်းအိန္ဒိယနဲ့မြန်မာအကြားဆွေးနွေးထားတဲ့ကိစ္စရပ်တွေအပေါ်အခုလိုသုံးသပ်ပါတယ
်။လက်ရှိကအဲ့ဒီ policy ကြောင့်လည်းနေရာမှာအပေါ်အဓိကအခါအပေါ်ပါလို့ပြောလို့ဆိုတော့ဒီအာဆီယံနဲ့ဒီလမ်းမကြီးဆိုလို့ရှိရင်သူတို့ပြောနေတဲ့အုံနိုင်ငံလမ်းမကြီးအဓိကဖြစ်မှာပဲ။အဲ့ဒီအနေနဲ့ကျန်တဲ့အာဆီယံနိုင်ငံတွေပေါ့မှာဆိုတဲ့အခါကျတော့ဒီအိန္ဒိယမြန်မာထိုင်းလောက်တော့အရင်ပြီးအောင်လုပ်ရမှာပဲ။နောက်တစ်ခုတော့အကြောင်းကိုပြောရမယ်ဆိုရင်လည်းအဲ့ဒါဘယ်လိုဝင်နေချင်းဒီမှာချင်းဒီနေရနေမှာမရတော့ဘူးလားနောက်နောက်ဆီမှာနေတစ်ခုပဲဒီမှာအဲ့ဒီသုံးနိုင်ငံမှာပါယူတယ်အဲ့ဒီကလေးတန်းပတ်စံချင်းမှာနေမှာဖြစ်မှာတယ်ကျွန်တော်ရရတော့ပြီးကြောင်းအောင်ဆွေးနွေးရတော့လို့ဖြစ်မှာဖြစ်တယ
်အိန္ဒိယနဲ့မြန်မာထိုင်းလာအိုကိုဆက်သွယ်ထားတဲ့လမ်းဟာတမူးမျိုးကတဆင့်အင်ဖာမျိုးကိုဆက်သွယ်ရမှာဖြစ်ပြီးဒေတာတွင်းကလက်နက်ကင်ပုံကံမှုတွေကြောင့်အကောင့်ထဲပေါ်ဖို့ခက်ခဲနိုင်ကြောင်းလည်းပြောပါတယ်ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်ဟာနှစ်ရက်ကြာမြင့်မှာဖြစ်ပြီးဒီကနေ့ညနေပိုင်းမှာပြီးဆုံးမှာဖြစ်ပါတယ်။2016ခုနှစ်အောက်တိုဘာလအတွင်းကလည်းဒေါက်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကို၄ရက်ကြာခီးတွားရောက်ခဲ့ပြီးဘရာဇီး၊ရုရှား၊တရုတ်၊တောင်အာဖရိက၊အိန္ဒိယနဲ့ဘင်္ဂလားပင်လယ်အော်ဒေသကခေါင်းဆောင်တွေပါဝင်တဲ့ Brisbane Outreach Summit ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့ပါတယ်။